င်းသက်ပါလီမန်ရွေးကောက်ပွဲနောက်ဆုံးအကြော်ကိုဒီကနေ့မှကျင်းပနေပြီးမဲဆန္ဒရှင်တွေနှဲပေးနေကြပါတယ်။ပြင်သစ်မဲဆန္ဒရှင်တွေဟာပြင်သစ်နိုင်ငံရဲ့သမ္မတသည့်အီမန်နျူရယ်မက်ခရွန်နဲ့သူ့ရဲ့Republican Party ပြည်ပြသားတာအနိုင်ရဖို့အတွက်မဲပေးသွားဖို့ရှိပြီးပါလီမန်အမတ်နေရာ989နေရာထဲက400ကျော်အနိုင်ရဖို့ရှိတယ်ဆိုနိုင်ငံရေးအကဲဖက်တွေကပြောပါတယ်အဲ့ဒီလိုဆိုရင်သမ္မတမက်ခရွန်အနေနဲ့သူကတိပေးချတဲ့အတိုင်းပြည်ထောင်နိုင်ငံရဲ့တင်းကျပ်တဲ့အလုတ္တမဥပဒေနဲ့အလုတ်မဖြစ်တဲ့လူမှုဖိုလ်လုံရေးစနစ်ကိုပြုပြင်ကြောင်းလဲရေးတွေလှုပ်သွားနိုင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့တလကျော်ကသမ္မတဖြစ်လာခဲ့တဲ့သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူရပ်ပြီးပူတင်ကိုဝေဖန်ခဲ့တယ်လို့အမေရိကန်ကရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေထွက်သွားပြီးတဲ့နောက်အစိုးရချက်အစ်တွေအစိုးပြုခဲ့တာကြောင့်နာမည်ကောင်းရလာနေသူတို့ဖြစ်ပါတယ်။ဒီချက်တွေကလည်းပြင်သစ်နိုင်ငံတွင်းမှာသူ့ကိုလူကြိုက်များလာစေခဲ့ပါတယ်။ဆိုရှယ်လစ်ပါတီက၅နှစ်ကြာအုပ်ချုပ်ခဲ့တဲ့အတွင်းပြင်သစ်သမ္မတဟောင်းဖရန်ဆာအော်လန်ကပါတီရဲ့ရည်မှန်းချက်တွေဖြစ်တဲ့အလုပ်လက်မဲ့ဖြစ်မှုရှင်းချနိုင်ဖို့နဲ့စီးပွားရေးအကောင်းလာအောင်လုပ်ဖို့ရည်မှန်းချက်တွေမအောင်မြင်ခဲ့တာကြောင့်ပြင်သစ်နိုင်ငံသားတွေဟာစိတ်သက်သာနေပြီးနိုင်ငံရေးမှာလည်းတိတ်ပြီးတော့တက်ကြွမှုမရှိဖြစ်နေပါတယ်။ဒါပေမဲ့ပြင်သစ်သမ္မတအစ်ကနိုင်ငံတကာဆင်မြင့်ချက်မှာနာမည်ကောင်းရှားလာနေတာတွေကိုတွေ့လာရတဲ့အတွက်အိမ်မှာပဲနေနေကြတဲ့ပြင်သစ်မဲဆန္ဒရှင်တွေဟာသူ့ကိုထောက်ခံဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါလိမ့်ရှင်။